ဩဂုတ်လ14ရက်နေ့ကအတိုက်အခံတွေထိန်းချုပ်ထားတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကအာဇတ်မြို့ပေါ်ကိုဆီးရီးယားလေတပ်ကဘုံကျဲတိုက်ခိုက်ခဲ့ပြီးတဲ့နောက်ရာပေါင်းများစွာသောအာဇတ်မြို့သူမြို့သားတွေဟာမနေ့ကလည်းအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြပါတယ်။အဲဒီတိုက်ခိုက်မှုကြောင့်အာဇတ်မြို့မှာလူ50ကျော်သေဆုံးခဲ့ပြီးတော့အနည်းဆုံးလူပေါင်း25ယောက်လောက်ဟာပျောက်ဆုံးနေပါတယ်။ဆီးရီးယားနိုင်ငံကိုဆီလွတ်ထားတဲ့ကုလသမဂ္ဂရဲ့စောင့်ကြည့်လေးလာရေးအဖွဲ့ရဲ့လုပ်ငန်းတွေကိုလာမယ့်တနင်္ဂနွေနေ့မှာအဆုံးသတ်လိုက်ဖို့ကုလသမဂ္ဂလူညွေးကောင်စီကခွင့်ပြုလိုက်ပါတယ်။ဒါပေမဲ့ဆီးရီးယားနိုင်ငံထဲမှာကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာယုံတယုံဖွင့်လှစ်နိုင်ဖို့ကိုတော့လူညွေးကောင်စီကမျှော်လင့်နေစေဖြစ်ပါတယ်။လက်ရှိစောင့်ကြည့်လေးလာရေးအဖွဲ့ကိုဆီးရီးယားမှာတက်တန်းတိုးပြီးထရှိရေးဖြစ်နိုင်ခြင်းမရှိဘူးလို့လူညွေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကသဘောတူညီခဲ့ကြတယ်လို့လက်ရှိလုံခြုံရေးကောင်စီရဲ့အလှည့်ကြဥက္ကဋ္ဌဖြစ်တဲ့သူကုလသမဂ္ဂရဲ့ပြင်သစ်တာမတ်ကြီးဂျရက်အရတ်ကပြောပါတယ်။ဆီးရီးယားနိုင်ငံတပ်ဖွဲ့ကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူပေါင်း2,500လောက်ဟာအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ခင်ဗျာ။